ရန်ကုန်မြို့လက်မတော်မြို့နယ်ကကျမ၏ဝန်ကြီးဌာနပိုင်မြေနေရာ 4.8 ဧကာကိုမြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုကော်မရှင်ကစင်ကာပူနိုင်ငံအခြေစိုက်ပတ်ကွေးဟော့စပီတယ်အုပ်စုနဲ့မြန်မာနိုင်ငံက Atman Alliance Healthcare Limited တို့ကိုစည်းရုံးစီမံကိန်း250ငားရဲလုပ်ပိုင်ခွင့်ပြုတာဖြစ်ပါတယ်အရီလိုပေါ်လီကစေယုံတိဆောင်မဲ့စီမံကိန်းရပ်ဆိုင်မှုပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်တာဆန်ရွှေဝင်းကအဆိုတင်သွင်းခဲ့တာဖြစ်ပြီးဒီကနေ့မှာတမတော်သားကိုယ်စားလှယ်3ဦးနဲ့ NLD ကိုယ်စားလှယ်4ဦးကလွတ်တော်မှာဆွေးနွေးခဲ့ကြပါတယ်။ပေါ်လီကစေယုံဖြစ်ငားရမဲ့အစားပြည်သူကိုအကျိုးပြုမဲ့စေယုံတိဆောင်တဲ့အကြောင်းပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်တာလင်းလင်းကျော်ကအဆိုကိုထောက်ခံဆွေးနွေးခဲ့ပါတယ်
။ဒီ 4.3 ကရှိတဲ့နေရာကိုကျွန်တော်တို့လူတစုခရင်လီယာတစ်ခုအတွက်သာအကျိုးရှိမဲ့ပေါ်လီကစေယုံကြီးစောက်ဖို့ငားရမဲ့အစားပြည်သူအများစုအကျိုးပြုမဲ့ဒီပြည်သူတင်ကြရေးစည်းရုံးကြီးတွေကိုတိစောက်သွားမယ်ဆိုလို့ရှိရင်ဒီဝန်ကြီးတွေကပုံမှန်ပြည့်စုံလှပအကျိုးရှိမယ်လို့ကျွန်တော်ယူဆတဲ့အတွက်ကြောင့်မို့လို့ကျွန်တော်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်တာဆန်ရွှေဝင်းရဲ့ရန်ကုန်မြို့လမ်းမတော်မြို့နယ်ဗိုလ်ချုပ်လမ်းနဲ့ပြည်လမ်းတောက်ရှိစစ်မှီဝန်ကြီးဌာနပိုင်မြေကိုပုံလင်းမြင်သာမှုမရှိဘဲနဲ့အများပြည်သူရဲ့အကျိုးစီးပွားပေါ်ဆောင်ခြင်းမရှိသောပုဂ္ဂလိကစည်းရုံးတိစောက်ရန်ငှားရမ်းပေးခြင်းအားရပ်ဆိုင်းပေးပါရန်အဆိုကိုလေးလေးနက်နက်အထောက်ခံအကြံပြုဆွေးနွေးအပ်ပါတယ
်အစိုးရရဲ့စစ်မှီဆောင်ရှောက်မှုမှာအနေတက်တွေရှိနေသေးတာကြောင့်နိုင်ငံတကာအစ်စ်မီပုဂ္ဂလိကစေယုံတွေထပ်မံတိုးချဲ့ဖွင့်လှစ်ဖို့စဉ်းစားတင်နေလို့တမတော်သားကိုယ်စားလှယ်ဘူမူဆိုင်အိုက်လာကဆွေးနွေးခဲ့ပါတယ်
။နိုင်ငံတော်အနေဖြင့်ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်369အရနိုင်ငံသားတိုင်းကျန်းမာရေးစောင့်ရှောက်မှုခံယူခွင့်အတွက်ဗန္ဒငွေတိုးတွက်သုံးစွဲနေသည့်မန်တော်လဲ public sector အပိုင်းဖြင့်ပြည်စုံဆောင်ဆောင်ရွက်ပေးနိုင်ရန်မှာအခက်အခဲများရှိနေဆဲဖြစ်ပါတယ်။ private sector ကကျန်းမာရေးဝန်ဆောင်မှုအပိုင်းမှာပါဝင်ရင်းနှီးမြှုပ်နှံလာခြင်းဟာပြည်သူလူထုအတွက်တစုံတစ်ခုတော့အတိုင်းအတာအထိအကျိုးရှိစေနိုင်တာဖြစ်တဲ့အတွက်အလေးထားစဉ်းစားပေးတင်ပါရယ်တို့ဖြစ်ပါ၍ဖွဲ့စည်းပုံအခြေခံဥပဒေအရနိုင်ငံသားများခံစားမဲ့ကျန်းမာရေးကဏ္ဍအတွက်နိုင်ငံတကာအသိမီပုဂ္ဂလိကစည်းရုံးများထပ်မံတိုးချဲ့ဖွင့်လှစ်နိုင်ရေးအတွက်စဉ်းစားဆောင်ရွက်တင်ပါကြောင်းအကြံပြုဆွေးနွေးရင်းဤကုန်းချုပ်ရပါတယ
်ပုဂ္ဂလိကစည်းရုံးဆောက်လုပ်ခွင့်ပြုတဲ့နောက်ွယ်ကအာဂရိတရားတွေကိုစမ်းစစ်ရမှာဖြစ်တယ်လို့လွှတ်တော်ကိုယ်စားလှယ်ဦးခမောင်ဝင်းကပြောပါတယ်
ရှိခင်းရေကစိဒက်ဒုန်နဲ့တဆယ်နဲ့အဆောက်အဦဆောက်ရံရည်ဝဲထားကြောင်းနဲ့တင်ကြားရေးပြည်သူစေုံသာလိုအပ်ကြောင်းအကြောင်းပြပြီးညင်းပေခဲ့ပါတယ်အခုတော့အဲ့ဒီအကြောင်းပြချက်ကိုကျွန်တော်တို့မိဘုံထိုးရပါတော့မယ်ဒီနေ့မြန်မာနိုင်ငံမြေပေါ်ဝင်ကြည့်ရင်ဘာနဖူးတိုက်ထူးသူတွေရဲ့လက်ချက်ဘလဘောနဲ့ကြည့်ရစရာမရှိအောင်ပျက်စီးနေပါပြီမြေပေါ်တည်ရန်ဇာတမြို့အောင်တည်ရန်ဇာတဆိုတာရှိမှရှိပါသေးလားဆိုတာစမ်းစရာမှဖြစ်ပါတယ်မတော်မတရားစီမံကိန်းအမိခံတဲ့လုပ်ငန်းတွေကိုစီစစ်သင့်ပါတယ်။နောက်ွယ်ကအာဂရီတရားတွေဘလောက်လဲဆိုတာလည်းစမ်းစစ်ရမှာဖြစ်ပါတယ်
။အဲ့ဒီနောက်ကျမရေးဝန်ကြီးဌာနဝန်ကြီးဒေါက်တာမြင့်ထွေးကကိုယ်စားလှယ်တွေဆွေးနွေးချက်တွေကိုပြန်လည်ရှင်းလင်းခဲ့ပြီးအဆိုပေါ်ထောက်ခံတဲ့အကြောင်းပြောကြားခဲ့ပါတယ်
။ပုဂ္ဂလိကကိုလည်းကျွန်တော်ကြိုးစားပါတယ်။သို့တော့မြို့အစင်မှာဆောက်လို့ရှိရင်တော့နည်းနည်းဝေးတဲ့နေရာမှာဆောက်လို့ရှိရင်တော့ပြဿနာမရှိဘူးလို့ထင်တာကတော့သူတို့ပတ်စံရှိတဲ့လူတွေကအကုန်သွားလို့ရယူရီးယားအမေရိကန်တော်သွားနိုင်နေဆိုတော့ကျွန်တော်တို့ဒီပုတ်ကလေးဆင်းရုံဟာနည်းနည်းဝေးတဲ့နေရာမှာဆိုင်းလဲသူတို့သွားနိုင်မယ်လို့ကျွန်တော်မြင်ပါတယ်ဆင်းရဲသားလူတွေကတော့သွားဖို့ဆိုရင်ကားစီးတောင်တိတ်မရှိတဲ့ဒါမျိုးဒါတွေကိုစဉ်းစားဖို့ဒီမှာကျွန်တော်နေရာတော့ဒါ sincerely ပါဟိုဘယ်ဘာမှလဲဘယ်မလိုက်ဘူးအမှန်တရားကျွမ်းကျင်မှုရှိတော့ကတင်ပြခြင်းသာဖြစ်ပါတယ
်ပြည်သူလူတော်ဥက္ကရာဦးဝင်းမြင့်ကကိုယ်စားလှယ်တွေရဲ့သဘောထားကိုမေးမြန်းတဲ့အခါကန့်ကွက်သူမရှိတဲ့အတွက်အဆိုကိုအတည်ပြုလိုက်ပါတယ်ခင်ဗျာ